ဗြိတိန်နိုင်ငံမှာရောက်ရှိနေတဲ့ပုတ်ရဟမင်းကြီး Benedict ဟာလန်ဒန်မြို့တော်က Hyde Park ပန်းခြံကြီးမှာဝတ်ပြုဆုတောင်းပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်ဒီပွဲမှာလူပေါင်း 7,000 လောက်လာရောက်ဂါရဝဝတ်ပြုခဲ့ကြပါတယ်ဒီဝတ်ပြုဆုတောင်းပွဲမစခင်မှာပွဲစီစဉ်သူတွေရွေးချယ်ထားသူလူငယ်3ယောက်ကမိန့်ခွန်းစကားပြောကြတာမှာအဲ့ဒီထဲကအသက်18နှစ်အရွယ် Declan Stokel ဆိုသူကက်သလစ်လူငယ်လေးကမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုပြောပြခဲ့ပါတယ်ပရိသတ် 8,000 လောက်ကိုသူပြောပြခဲ့တာနဲ့ပတ်သက်လို့ Declan က VOA မြန်မာပိုင်းကိုအခုလိုပြန်ပြောပြပါတယ
် Firstly I told them that how 10 years ago I visited Thailand and Burma I looked into the eyes of an orphan from Burma and for the first time in my life
ကျွန်တော်7နှစ်သားအရွယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းကိုမိဘတွေနဲ့ပထမဆုံးကျင်ရောက်သွားခဲ့တော့ကကျွန်တော်မှရှိနေတဲ့ပြည်စုံမှုတွေအားလုံးနဲ့စန့်ကျင်ဘက်အရာရာလိုအပ်နေတဲ့ကလေးတယောက်ကိုစတွေ့ခဲ့တဲ့အကြောင်းအရင်ဆုံးပြောပြပါတယ်။နောက်ပြီးကျွန်တော်တွေ့မြင်ရတဲ့မြန်မာစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြောပြပါတယ်။ဒီနေ့မှာမြန်မာနိုင်ငံဘာသာပေါင်းစုံကကလေးငယ်တွေအားလုံးလွတ်လွတ်လပ်လပ်ငြိမ်းငြိမ်းချမ်းချမ်းနဲ့နေထိုင်နိုင်ကြဖို့ကျွန်တော်မျှော်လင့်တယ်လို့ပရိသတ်တွေကိုပြောပြခဲ့ပါတယ်။ကျွန်တော်ပြောနေတာကိုနားထောင်နေကြသူတွေအနေနဲ့လည်းမြန်မာပြည်သူတွေအတွက်တတ်နိုင်တဲ့ဘက်ကနေကူညီကြဖို့ကျွန်တော်ပြောခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတာတွေကိုမသိကြသူတွေကကျွန်တော်ပြောတာကိုနားထောင်ပြီးအံ့ဩနေကြပုံရပါတယ်။ကျွန်တော်စကားပြောပြီးတဲ့နောက်မှာလည်းမြန်မာနိုင်ငံအတွက်ဘာလို့ပေးလို့ရမလဲဆိုပြီးသတင်းစကားမေးကြသူတွေအများကြီးရှိပါတယ
်။ဖိုယဟမင်းကြီးရဲ့ဝတ်ပြုဆုတောင်းပွဲမှာမြန်မာနိုင်ငံအကြောင်းပြောပြခဲ့သူ Declan Stokel ဖြစ်ပါတယ်။ Declan ဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေစီကိုအချိန်ချင်းသွားရောက်ပြီးတော့ဒုက္ခသည်တွေကိုကူညီနေသူဖြစ်ပါတယ်။အခုလိုစနေနေ့ကလန်ဒန်မြို့ Hyde Park ပန်းခြံကြီးမှာပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲပွဲမတိုင်ခင်မှာတော့ပိုယဟမင်းကြီး Benedict ဟာ Roman Catholic ဘုန်းကြီးတွေရဲ့လိမ်မိုင်းဆိုင်ရာမတော်မတရားလုပ်တာခံရဘူးသူတွေနဲ့တွေ့ဆုံပြီးတော့သူ့အနေနဲ့အထူးစိတ်မကောင်းဖြစ်ရကြောင်းပြောပြလို့တောင်မှမကောင်းတဲ့လုပ်ရက်တွေအတွက်သူအရှက်ရပါကြောင်းပြောကြားခဲ့ပါတယ်။ပထမဆုံးအချိန်ဗြိတိန်ကိုလာရောက်တဲ့ပိုယဟမင်းကြီးဟာလိမ်မိုင်းဆိုင်ရာစော်ကားခံရသူတွေနဲ့တွေ့တဲ့အခါတော်တော်လေးစိတ်မကောင်းဖြစ်တယ်လို့ Vatican ကလည်းပြောပါတယ်။အဲ့ဒီသူတွေနဲ့အတူပိုယဟမင်းကြီးကဆူတောင်းဝတ်ပြုခဲ့ပြီးတော့လူငယ်တွေရဲ့လုံခြုံမှုကိုအကာအကွယ်ပေးနိုင်ဖို့အတွက် Roman Catholic အသင်းတော်ကဆောင်ရွက်နေပါတယ်လို့အာမခံခဲ့ပါတယ်။ပိုယဟမင်းကြီးရဲ့ Britain ခရီးစဉ်ကိုကန့်ကွက်နေကြသူထောင်ပေါင်းများစွာကတော့ London မြို့လယ်မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။